မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်တာဆန်းစုကြည်ပြန်လည်လွတ်မြောက်လာပြီးတဲ့နောက်အနောက်နိုင်ငံတွေနဲ့အထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးမှာရှိနေတဲ့ sanction လို့ခေါ်တဲ့မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းမသိမ်းဆိုတဲ့အကြောင်းရပ်ဟာလိလာသူတွေကမှမေးခွန်းထုတ်စရာတွေဖြစ်လာပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီအတွက်ဆွန်ရင်မြန်မာနိုင်ငံဘက်ကတခုတည်းမကတဲ့တိုးတက်မှုတွေလိုအပ်ပါမယ်လို့တုံ့ပြန်ပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညုံကအပြည့်အစုံကိုပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့ဒီလက်ရှိသမ္မတဥဘာမအစိုးရတက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံပေါ်မှာမူဝါဒတစုံတရာပြောင်းလဲရမှာအရေးယူတန်ခတ်တဲ့နည်းတွေမဟုတ်တော့ဘဲနဲ့မြန်မာအစိုးရနဲ့ဒိတ်ရိုက်ထိစပ်ဆက်ဆံတဲ့တန်တမာရေးနှူးကိုပါတုံးလာပါတယ်။ဒေါ်ဆန်းစုကြည်လွတ်မြောက်တာမှုလို့အရေးယူတန်ခတ်မှုအချို့ကိုစူပေးတံပေးသဘောနဲ့အမေရိကန်ပြည်ထောင်စုဘက်ကပြန်ရုပ်သိမ်းလေမလားမေးခွန်းဖြစ်ခဲ့ကြပါတယ်။မနေ့ကအမေရိကန်နိုင်ငံကြီးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကအရေးယူတန်ခတ်မှုတွေကိုရုပ်သိမ်းဖို့အစီအစဉ်ရှိသလားလို့မေးမြန်းခဲ့ကြပါတယ်။နိုင်ငံကြီးဌာနပြောခွင့်ရသူ PJ Crowley ကတော့မူဝါဒအပြောင်းလဲအတွက်ဆိုရင်မြန်မာနိုင်ငံဘက်ကတခုတည်းမကတဲ့တိုးတက်မှုတွေလုပ်ပြဖို့လိုမယ်လို့ပြောပါတယ
်။ We are prepared to have a different kind of relationship with
Burma. မြန်မာနိုင်ငံနဲ့ဆက်ဆံနိုင်မဲ့ပုံစံမျိုးစုံကိုကျွန်တော်တို့ပြင်ဆင်ထားပါတယ်။မြန်မာနိုင်ငံဘက်ကလည်းဆောင်ရွက်စရာတွေဆောင်ရွက်ဖို့လိုပါတယ်။ကျွန်တော်တို့မူဝါဒတွေပြောင်းလဲဖို့ဆိုရင်တော့အခုထက်မကတဲ့လောက်ရက်တွေလှုပ်သွားရပါလိမ့်မယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာလူထုရဲ့သဘောဆန္ဒကိုမြန်မာခေါင်းဆောင်တွေဘက်ကဘလို့လိုက်လျော့အကောင့်ထဲပုံမလဲနီးလန့်ရှာဖို့လိုမယ်လို့ PJ Crowley ကပြောခဲ့ပါတယ
်။ There are things that we want to see in Burma. We want to see the emergence of
စစ်မှန်တဲ့ရပ်ဖက်လူထုအခြေပြုအဖွဲ့အစည်းတွေပေါ်ထွက်လာတာကိုမြင်တွေ့လိုပါတယ်။ကျေပြန့်တဲ့နိုင်ငံရေးဖြစ်စဉ်တစ်ခုပေါ်ထွက်လာတာကိုမြင်လိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အားလိုက်ရဲ့အတွင်းဒေါ်ဆန်းစုကြည်လွတ်မြောက်လာတဲ့ပုံမှာလူလူရဲ့တုံ့ပြန်မှုကိုကြည့်ပါမြန်မာပြည်သူတွေဟာမတူတဲ့လူအဖွဲ့အစည်းပုံစံတစ်ခုကိုလိုလားနေတယ်တိုင်းပြည်ရဲ့အနာဂတ်ကိစ္စမှာပါဝင်ခွင့်ရမယ့်အခြေအနေတွေကိုလိုလားနေကြတယ်ဆိုတာမြင်သာပါတယ်ဒီလိုမျိုးလူလူရဲ့စိတ်ဆန္ဒတွေကိုမြန်မာခေါင်းဆောင်တွေအသိမှတ်ပြုပြီးမြန်မာပြည်သူတွေဖြစ်ချင်တဲ့အတိုင်းကူညီဆောင်ရွက်နိုင်မယ့်နည်းလမ်းတွေရှာကြဖို့ရည်ကြည်ပါတယ
်မြန်မာနိုင်ငံပေါ်မှာရေးယူပိတ်ဆို့တန်ခတ်မှုကြောင့်အမေရိကန်နိုင်ငံတွင်းမှာရောမြန်မာနိုင်ငံထဲမှာပါအမေရိကန်မြန်မာဆက်ဆံရေးအကြားဒီအကြောင်းရက်ကထိတ်ဆုံးကလူလူအမြဲရှိခဲ့ပါတယ်လန်ဒန်စီးပွားရေးတက္ကသိုလ်ကမြန်မာရေးလေးလာသူဒေါက်တာဇာနီကတော့တကယ်တမ်းမြန်မာနိုင်ငံရဲ့စီးရဲမွေးတေမှုပြဿနာဟာစီးပွားရေးတန်ခတ်မှုကြောင့်မဟုတ်ပဲစစ်ဆုရကိုယ်တိုင်ရဲ့စီမံခန့်ခွဲမှုတွေကြောင့်ဖြစ်တယ်လို့ဝေဖန်ပါတယ်ဒါကြောင့်မလို့စီးပွားရေးတန်ခတ်တဲ့ကိစ္စဟာအရေးတည်ယူပြောရမယ့်ကိစ္စမဟုတ်ဘူးလို့သူကမြင်ပါတယ
်ကျွန်တော်တို့နိုင်ငံမှာဒီအမျိုးသားစီးပွားရေးဆိုပြီးတော့ဘာမှပြည်ပြည်ပြင်းပြင်းမရှိတော့ဘူးတရားစတာရောင်းစားတဲ့အဆင့်ပဲရောက်သွားပဲဆိုလိုတာကကျွန်တော်တို့နိုင်ငံမှာ sanction ဆက်ပြီးတော့ထားလို့ဟိုစီးပွားရေးချွတ်ချုံကျနေတာမဟုတ်ဘူးကျွန်တော်တို့နိုင်ငံမှာဝင်လာတဲ့ပတ်စံတွေကဘီလီယံကိုတန်းတဲ့ချီထောင်တဲ့ချီပြီးတော့ဝင်လာတာဝင်လာတဲ့ပတ်စံတွေကဒီလိုဒီတပတ်ကမ်းမွေးလို့နောက်ကျွန်တော်တို့ဒီကျွန်းလို့နောက်ဒီ hydro power တို့ဓာတ်တွေကိုရောင်းစားဖို့လုပ်တာဒီထိပ်ပိုင်းကလုပ်နေတဲ့စစ်ဘုတ်ချုပ်ထိတ်ဆုံးကပုံကိုယ်တွေကမဟုတ်မဟုတ်ဒီကျွန်တော်တို့စစ်ရေးကိုပြည်သူရဲ့စီးပွားရေးနဲ့ပိုအရေးပေးတဲ့အတွက်ကြောင့်မလို့ဖြစ်တာရော sanction ကကျွန်တော်တို့ဟိုကပြဿနာမဟုတ်ဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာဒါပေမဲ့ဒါစစ်ဆူရဘက်ကသူတို့ပြုတဲ့ကိစ္စကိုတစ်ဖက်က sanction စန့်ကျင်သူတွေပြောနေတာက sanction ကြောင့်မလို့အလုပ်လက်မဲ့တွေကဒီစီးပွားရေးလုပ်ငန်းတွေထွက်သွားတယ်အလုပ်လက်မဲ့တွေပိုများလာတယ
်ဒီ sanction ကြောင့်မလို့ကျွန်တော်တို့လူတွေအလုံးမရှိဘူးဆိုတာကပြဿနာကဘာလဲဆိုရင်ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးအဆောက်အုံကိုကြည့်လိုက်ရင်ဟုတ်လားဒီ site တိုးရေးကလည်းပြည်ပြည်ပြင်းပြင်းဟုတ်လားဒီဟိုဘာမှပြည်ပြည်ပြင်းမပေါ်လာဘူးပဲလုပ်ငန်းကလွဲလို့ရှိရင်ဘာလို့လဲဆိုတော့ဒီနိုင်ငံတော်ကရင်းနှီးမြှုပ်နှံမှုတွေအဲ့ဒီထဲမှာဘာမှထည့်မပေးဘူး။နံပါတ်1ကကျွန်တော်တို့ဒီတဘာဝတန်းငွေတို့တင်ရန်စားတာတွေရောင်းစားတယ်ဆိုတာကအမွေရတဲ့အိမ်ကိုခက်ဟိုတွတ်အမိုးခေါင်ဟိုပေါ့ခွာရောင်းတယ်ထရန်ခွာရောင်းတယ်ဝင်းနေရန်ခွာရောင်းတယ်အဆင့်စီးပွားရေးပဲရှိတယ်ကျွန်တော်တို့မှာ PPP မြန်စီးပွားရေးအုတ်မြစ်ကိုချထားတဲ့ဟာမရှိဘူးပြည်နံပါတ်3ကပေါ့ဗျာကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအဆောက်အုံကိုကျွန်တော်တို့ PPP မြန်မပြုတ်ပြင်မဲနဲ့စီးပွားရေးတွတ်တက်တဲ့နိုင်ငံဒီကမ္ဘာသမိုင်းမှာပြည်နိုင်ငံမှာမှမရှိဘူးဆိုတော့နိုင်ငံရေးနဲ့စီးပွားရေးကိုကျွန်တော်တို့ကဘယ်လိုမှခွဲလို့မရဘူးအခုချိန်မှာကျွန်တော်တို့ sanction ကိုရုတ်သိမ်းပေးလိုက်လို့ရှိရင်လည်းဝင်လာမဲ့ပတ်စံတွေကဘာဖြစ်မလဲဆိုရင်ကျွန်တော်တို့နိုင်ငံပြည်သူတွေအတွက်ဘယ်လိုဖြစ်သွားမလဲဆို8ပေါက်နဲ့ဖားကောက်ပဲဖြစ်မယ်
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရေးတိုးတက်မှုအတွက်အရေးယူတန်ခတ်တာရောအစိုးရနဲ့တည်းရဲ့ထိဆက်တာရောနီလန်ပေါင်းစုံကိုလမ်းဖွင့်ထားတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်ပြစ်ထွန်းတိုးတက်မှုတွေအပေါ်မှာပဲအမေရိကန်ပြည်ထောင်စုဘက်ကအရေးယူတုံ့ပြန်သွားမယ်လို့ဆိုပါတယ်အခုဒီအခြေအနေမှာဒေါ်ဆန်းစုကြည်လွတ်မြောက်လာတဲ့ဆိုပေမဲ့အရင်လိုအခြေအနေပြန်မရောက်သွားဖို့လိုတယ်လို့လည်းသတိပေးပါတယ်အမေရိကန်ဘက်ကအခုလိုဆက်စိုးရနဲ့တည်းရဲ့ထိဆက်ဆက်ဆံပေးမယ်ဒီပေါ်မှာအပြုသဘောတုံ့ပြန်ချက်မရတဲ့အပေါ်နောက်ပြီးတော့ဒီမကြာခင်ကလုပ်ခဲ့တဲ့ရွေးကောက်ပွဲဟာလည်းအားလုံးပါဝင်နိုင်အောင်လမ်းဖွင့်မပေးခဲ့တဲ့ပုံမှာစိတ်ပြက်ဝမ်းနေကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။အခုချိန်မှာတော့ဒေါ်ဆန်းစုကြည်ဘက်ကဆူရနဲ့တွစ်ဆုံဆွနေလူတွေလို့ကန့်လန့်တဲ့ပုံမှာစစ်ဆူရဘက်ကလည်းအလားတူတုံ့ပြန်ပေးနိုင်မယ်မျှော်လင့်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောခဲ့ပါတယ်ခင်ဗျာ။